နိုင်ငံတွေဟာပြည်ဆိုင်စည်းဝေးရှာရင်ဖွံ့ဖြိုးတိုးတက်လာတာဖြစ်လို့ရှင်းပြိုင်နိုင်စွာမရှိတဲ့တိုင်းပြည်ဟာတိုးတက်ဖွံ့ဖြိုးဖို့အလားအလာနည်းနေပါတယ်။တိုင်းပြည်အချင်းချင်းရှင်းပြိုင်နေဆိုပေမဲ့တကယ်ကတော့နိုင်ငံသားအချင်းချင်းပြည်ဆိုင်ကြတာဖြစ်ပါတယ်။နိုင်ငံသားပိုင်ကုမ္ပဏီတွေကမ္ဘာဈေးကွက်မှာပြည်ဆိုင်စည်းဝေးရှာတာကိုနိုင်ငံအချင်းချင်းရှင်းပြိုင်တယ်လို့ပြောနေတာပါပဲ။တိုင်းပြည်ရဲ့ရှင်ပြိုင်နိုင်စွမ်းအားကိုစားစစ်တဲ့စာရန်တွေမကြာခဏတွက်ပေါ်တတ်ပါတယ်။ဒီအထက်မှာဂျနီဗာအခြေစိုက် World Economic Forum ကနှစ်စဉ်ထုတ်တဲ့ Competitiveness Report ဟာတင်ရှားပါတယ်။ 2013-2014 အစီရင်ခံစာဟာစာမျက်နှာ600နီးပါးရှိပြီးမြန်မာအပါအဝင်148နိုင်ငံရဲ့ရှင်ပြိုင်မှုစွမ်းရည်တွေကိုပိုင်းခြားသတ်မှတ်အကဲဖြတ်ထားပါတယ်။ဒီစာရင်းထဲမှာစင်ကာပူကဒုတိယနေရာယူထားပြီးမလေးရှားအဆင့်က24ဘရူနိုင်းက26ထိုင်းက39အင်ဒိုနီးရှားက38ဖိလစ်ပိုင်က59ဗီယက်နမ်က80လာအိုစ်က81ကမ္ဘောဒီးယားက88မှာဖြစ်ပြီးမြန်မာအဆင့်က139ဖြစ်ပါတယ်မြန်မာရဲ့ညံ့တာအာဖရိကက9နိုင်ငံပဲကျန်ပါတယ်တန်ပြီကမန္တန်ကြီး12ခုရဲ့အခြေအနေကိုလေ့လာသုံးသပ်ပြီးရှင်းပြန်ဆွမှုစွမ်းအားကိုကမန်းထားတယ်လို့ဆိုပါတယ်
အုပ်ချုပ်ရေးနိုင်ငံရေးနဲ့တရားဥပဒေအခြေခံအဆောက်အအုံစီးပွားရေးတည်ငြိမ်မှုကျန်းမာရေးနဲ့အခြေခံပညာအထက်တန်းပညာနဲ့လေ့ကျင့်မှုကုန်စည်ဈေးကွက်လုံသမားဈေးကွက်ဗန္ဒာရေးအတက်ပညာဈေးကွက်ပမာဏလုပ်ငန်းကျွမ်းကျင်မှုနဲ့တီထွင်မှုကြံစားမှုစတာတွေမှာအားကောင်းရင်ကောင်းတယ်လို့ရှင်းပြနိုင်စွမ်းရှိတယ်လို့ဆိုပါတယ်စစ်အုပ်စုကြီးစိုးတဲ့အနှစ်90မှာမြန်မာနိုင်ငံသားတွေရဲ့ရှင်းပြနိုင်မှုစွမ်းရည်ကျဆင်းသွားပါတယ်148နိုင်ငံရဲ့အတက်ပညာအခြေအနေကိုစမ်းစစ်တဲ့အခါမှာမြန်မာဟာအောက်ဆုံးအဆင့်ကိုရောက်နေပါတယ်။လုပ်ငန်းကျွမ်းကျင်မှုနဲ့တည်ထွင်ကြံစမှုမှာလည်းမြန်မာဟာအောက်ဆုံးမှာရှိနေပါတယ်။အုပ်ချုပ်ရေး၊နိုင်ငံရေး၊တရားရေး၊ဗန္ဓာရေး၊ပညာရေးစတဲ့မန်တိုင်းတွေမှာလည်းမြန်မာအဆင့်ကအောက်ဆုံးပိုင်း140ကျော်မှာရောက်နေပါတယ
်။မြန်မာပြည်မှာစစ်အာဏာရှင်တွေအနှစ်90တင်းတလို့အုပ်ချုပ်ပြီးပြုရင်းရေးလုပ်တာနှစ်နှစ်သာရှိသေးတဲ့အတွက်ရှင်ပြိုင်မှုစွန့်ရည်ဟာအလွန်နှိမ့်ကျနေပါတယ်။ဗမာစစ်အစိုးရမြင့်တင်အားပေးတဲ့စစ်တပ်ပိုင်းလုပ်ငန်းတွေဟာတိုင်းပြည်ရဲ့ရှင်ပြိုင်မှုစွန့်ရည်ကိုမြင့်တင်နိုင်တာမဟုတ်ပါဘူး။စစ်အုပ်စုအတိုင်းအဝိုင်းကိုအခွင့်အူးပေးတာနဲ့တိုင်းသူပြည်သားရဲ့စွန့်ရည်ကိုမြင့်တင်တာဟာဗရတလန်တန်တလန်ဖြစ်နေပါတယ်။ဒါကြောင့်မို့စစ်အုပ်စုကြီးစိုးစေမှာမြန်မာပြည်သူပြည်သားတွေအညွန့်တုံးကုန်ပါတယ်။နိုင်ငံခြားအလုပ်ပွားလုပ်သူတွေထဲမှာရှင်ပြိုင်မှုစွန့်ရည်ရှိလာတာမို့နိုင်ငံခြားကပြန်လာသူကိုအသုံးပြုဖို့အာဆီယံသုတေသနဌာနကအကြံပေးထားပါတယ်။ဒါပေမဲ့စင်ကာပူမှာအလုပ်လုပ်တဲ့မြန်မာအင်ဂျင်နီယာတွေမြန်မာပြည်ပြန်ပြီးအလုပ်လုပ်မလားဆိုတာစဉ်းစားစရာပါပဲ
။အာဆီယံအသင်းမဲခေါင်မြို့ဝမ်းနိုင်ငံများအဖွဲ့ဘင်္ဂလားပင်လယ်ကွေ့နိုင်ငံများအဖွဲ့စတဲ့ဒေသဆိုင်ရာအဖွဲ့အစည်းတွေမှာဗမာအစိုးရကပါဝင်လာတာကြာပြီဖြစ်လို့အစည်းအဝေးအများအပြားတက်ရောက်ခဲ့ပေမဲ့ဒေသဆိုင်ရာမှာမြန်မာပုဂ္ဂလိကစီးပွားရေးလုပ်ငန်းလေးတွေဘယ်လိုပါဝင်ရှင်ပြိုင်မဲဆိုတာကိုလေ့လာဆန်းစစ်တာမျိုးအလွန်နဲနေပါတယ်ရှင်ပြိုင်မှုစွမ်းရည်တိုးပွားလာအောင်နိုင်ငံခြားလုပ်ငန်းတွေစူးစမ်းနေချိန်မှာမြမလုပ်ငန်းတွေဟာရပ်တည်နိုင်အောင်မနှဲကြိုးပမ်းနေရပါတယ်ရှင်ပြိုင်မှုစွမ်းရည်ကိုတိုးပွားစေတဲ့အတတ်ပညာတတ်ကျွမ်းမှုအချိန်ယူရပါတယ်အခုရေရင်တူအခုရေကြီးတောက်ချင်လို့ရတာမဟုတ်ပါဘူးသူတည်တနာလုပ်ငန်းနဲ့တီထွင်ကြံစမှုဟာဆက်ဆက်နေပေမဲ့ဒီကိစ္စမှာအစိုးရ policy လမ်းစဉ်မရှိသေးကြောင်းသိရပါဗ
ျ။တရုတ်ပြည်ဘောင်အောင်ဖိုရမ်ကလည်းအာရှနိုင်ငံတွေရဲ့ပြင်ဆိုင်မှုစွမ်းရည်ကို2013မှာအစည်းအဝေးခန်းစာထုတ်ပြန်ထားပါဗျ။ဒါပေမဲ့ဒီလေးလာချက်ထဲမှာမြန်မာနိုင်ငံမပါပါဘူး။စီးရင်အင်ကိန်းကနန်းရဖို့ခက်ခဲတဲ့အတွက်ချန်ထားတာလို့ဆိုပါတယ်။တကယ်တော့မြန်မာပြည်ကကိန်းကနန်းဟာယုံကြည်စရာမကောင်းပါဘူး။စီးရင်လိမ်တဲ့နေရာမှာရှင်ပြန်ရင်တော့ဗမာအစိုးရကိုဘယ်သူမှမိမာမဟုတ်ပါဘူးအထက်လူကြီးကျဲအောင်စီရင်လိန်ပြပြီးကိုချိုးရှာတာဖြစ်ပါတယ်ဒီအကျဉ်းစိုးဘယ်လောက်အထိကျန်နေသေးတယ်ဆိုတာမသိနိုင်ပါဘူးစစ်အစိုးရခေတ်23နှစ်ကာလမှာစစ်အုပ်စုရဲ့ဆွေမျိုးမိသင်္ဃတွေကိုအခွင့်အူးပေးခဲ့ပြီးပြည်သူပြည်သားတွေရဲ့စီးပွားရေးလုပ်ငန်းကိုလစ်လျူရှုခဲ့ပါတယ်ပုဂ္ဂလိကလုပ်ငန်းလေးတွေပြင်ဆင်မှုစွန့်ရည်ရှိလာအောင်အစိုးရကကူညီအားပေးဖို့လိုပါတယ်ကမ္ဘာမှာတရုတ်ကုမ္ပဏီတွေရှင်ပြိုင်နေအောင်တရုတ်အစိုးရကကူညီပါတယ်။ကမ္ဘာရှင်ပြိုင်မှုအစီရင်ခံစာတွေကိုကြည့်ရင်ဉာဏ်ပညာအမျိုးအမြင်ရှိတဲ့အစိုးရအုပ်ချုပ်တဲ့တိုင်းပြည်မှာသာရှင်ပြိုင်မှုစွမ်းရည်ရှိတာတွေ့ရပါတယ်။ကန်ဆိုးတဲ့မြန်မာပြည်မှာတော့ ញံပညာအမျိုးအမြင်ကင်းမဲ့စွာအနည်း90အုပ်ချုပ်တဲ့ဒဏ်ကိုအခုတည်းကခံနေရတုံးဖြစ်ပါတယ်ခင်ဗျာ